This is SBS Radio.
Tora Shimya Kmya, April 25 ye Anzac ni Amat tia khan na re go Australian re ga chin pa bu pyin sin ni ja ba bi. Athu thapin Federal Parliament ga sit ta ma ta win than saung ge de naingan yee thama tchu atwa ka ro ti da de a thain mat pwe tchu bin phit par de. Athu ta yin sit tha ga ni လေရင်သစ်ကိုစမ်းသပ်မောင်းနှင်းနဲ့လေရင်မှုအငိမ့်စားဗိုလ်ချုပ်ထိပါဝင်ပြီးသူတို့တွေဟာနိုင်ငံရေးနယ်ပယ်တစ်လျှောက်မှာပါဝင်နေကြပါတယ်။တချို့ကအန်ဆက်နေကသူတို့အတွက်ဘလို့အထိတ်ပဲရှိတဲ့ဆိုတာကိုစဉ်းစားတွေးခွန်မိတာတွေကို SPS ကိုဝေငှပြောဆိုပေးထားပါတယ်။ကဲလို့သာဝန်ကြီးချုပ်ကသူ့ပါလီမန်ရုံးခန်းရဲ့အဝင်ခန်းမကနေရက်ပြီးသူ့ရှိကတကားတွေအားလုံးကိုဖွင့်လိုက်ရင်တော့ကီလိုမီတာအနည်းငယ်အဝေးမှာရှိတဲ့ Australian War Memorial ကိုတားဆီးပိတ်ပင်မှုမရှိဘဲရှင်းရှင်းလင်းလင်းမြင်တွေ့ရမှာဖြစ်ပါတယ်။ဒါကကင်မရာမြို့ကိုတိဆောက်တဲ့ချိန်တွေက War Memorial နဲ့ Australian ကာဝေးတပ်တွေကမြင်မြအရေးပါပြီးကြီးညိုမှုထားလေဆိုတာကိုပြသဖို့အတွက်တမင်ပြုလုပ်ထားတာဖြစ်ပါတယ်။ထောင်ပေါင်းများစွာသော Australian တွေဟာ Anzac နေ့မှာ War Memorial ကိုလာရောက်ကြပြီးအယုံကွန်ပျူတာခန္ဓာမှာပါဝင်ကြမှာဖြစ်သလို Anzac နေ့အမျိုးသားအထိမ့်မှတ်ကွန်ပျူတာကြီးတက်ပွဲတွေမှာလည်းပါဝင်ကြမှာဖြစ်ပါတယ်။ယခင်စစ်သားဟောင်းနဲ့ကမန်ဒိုတပ်ဖွဲ့ဝင် Labor Party ပါလီမန်အမတ် Luke Gosling ထွက်ကတော့အထူးအဓိပ္ပာယ်ရှိတဲ့နေ့ဖြစ်တယ်လို့ဆိုပါတယ်
။ Anzac Day for me has always been about remembering the fallen, you know, those that fell with my grandfather, those that fell with my father.In Vietnam and those that we've lost since nowadays
ကျွန်တော်တို့ Anzac နေ့ဟာအမြဲတမ်းကြာဆုံးသွားသူများကိုအမှတ်တရဖျက်ရတဲ့နေ့ပါကျွန်တော်အဖိုးနဲ့အတူကြာဆုံးသွားသူများ Vietnam မှာကျွန်တော်ဖခင်နဲ့အတူကြာဆုံးသွားသူများနဲ့အဲ့ဒီအချိန်ကစလို့အခုထိကြာဆုံးသွားသူများကိုပါယခုအခါမှာကျွန်တော်တို့အရင်အရေးကြီးတဲ့နေလန်းကစစ်ပြန်ဟောင်းများနဲ့သူတို့ဘယ်လိုနေလဲဆိုတာကိုစကားပြောဆိုတာတို့ဖြစ်ပါတယ်။ဒါကအနောက်ဩစတြေးလျက Liberal Parliament အမတ် Andrew Hastie နဲ့အချောင်းရတွေကစင်တူရုံးမှဖြစ်နေပြီး Andrew Hastie ကတော့ Afghanistan မှာလက်ရွေးစင် SAS သို့မဟုတ်အထူးလေတပ်တိုင်းရင်တာဝန်ထမ်းဆောင်တဲ့တပ်ဖွဲ့ဝင်တချို့ကိုအချိန်တော်များများဦးဆောင်ခဲ့သူဖြစ်ပါတယ်။
I used to go and watch my grandfather march through the Sydney CBD on Anzac Day. He was a wireless air gunner on board a Catalina aircrew in World War II. He almost lost his life conducting a rescue of a downed aviator. I don't think Anzac Day is a day of celebration. It's a day of remembrance. I think ultimately
Anzac Day ma Sydney မြို့လယ်မှာကျွန်တော်အဖိုးချီတက်လမ်းလျှောက်တာကိုကျွန်တော်သွားကြည့်ခဲ့ဘူးပါလေ။ဒုတိယကမ္ဘာစစ်ကသူဟာ Catalina လေယာဉ်ပေါ်မှာ wireless leader အထူးသနတ်သမားဖြစ်ပါတယ်ဖြတ်ချသွားတဲ့လေယာဉ်မှုကိုကယ်ဆယ်တဲ့နေရာမှာသူ့အသက်ဆုံးရှုံးလို့နေပါဖြစ်ခဲ့ဘူးပါတယ် Anzac နေ့ဟာအောင်ပွဲခံတဲ့နေ့အခမ်းအနားမဟုတ်ဘူးလို့ကျွန်တော်ထင်ပါတယ်အမတ်တရဖြစ်တဲ့နေ့ပါ Anzac နေ့ဟာအခြေခံအားဖြင့်စွန့်လွတ်အနစ်နာခံမှုနဲ့တာဝန်ထမ်းဆောင်မှုဖြစ်ပါတယ်ပြီးတော့ Australia အတွက်သူတို့အသက်နဲ့လုံးဝစွန့်လွတ်ခဲ့သူတွေကိုအမတ်တရဖြစ်တဲ့နေ့လို့ကျွန်တော်ထင်ပါတယ်ပထမကဘာစစ်ကဩစတြေးလျ4,600စစ်ထဲဝင်ခဲ့ကြပြီး6,000ကျော်အသက်ဆုံးရှုံးခဲ့ရပါတယ်။ဧပြီလ25ရက် Anzac နေ့ကိုကျင်းပတာက1915ခုနှစ်မှာတာကီကဂီလပိုလီပင်လယ်ကမ်းခြေကိုဩစတြေးလျနဲ့နယူးဇီလန်တပ်ဖွဲ့ဝင်တွေကမ်းတက်ခဲ့တဲ့နေ့ဖြစ်ပါတယ်။ Liberal Parliament အမတ် Stewart Robert ဟာစစ်ထောင်လိုင်းရဲ့အရာရှိဖြင့်စဲစုနှစ်တခုကျော်တာဝန်ယူခဲ့ပြီး၎င်းပြောတာကဒီနေ့ကိုအခမ်းအနားလုပ်ကျင်းပတာကဝီယောတိသဘောကြားရောက်နေတယ်လို့ဆိုပါတယ်
။ Most nations celebrate victories. We mark a day that started 7, 8, 9 months of defeat. When we left the Anzac Cove Peninsula in late December, we didn't leave as victors. We were beaten on Anzac Day, 25th of April 1915.
နိုင်ငံတော်များများကအောင်ပွဲတွေကိုကျင်းပကြပါတယ်ကျွန်တော်တို့ကအခု၈လ၉လကြာရှုံးနိမ့်တာကိုကျင်းပနေတာပါကျွန်တော်တို့ဒီဇင်ဘာလမှာ Anzac Cove ကျွန်းဆွဲကထွက်ခွာရတဲ့အချိန်မှာကျွန်တော်တို့အောင်မြင်သူတွေအနေနဲ့မဟုတ်ပါဘူး ကျွန်တော်တို့ရှုံးနိမ့်ခဲ့တာပါ1955ခုဧပြီလ25ရက်အန်ဇက်နေ့မှာအော်စတြေးလျတခွင်ကအမျိုးသားတွေမတူတဲ့ဘာသာမတူတဲ့ကြောထောက်နောက်ခံမတူတဲ့အသားအရောင်တို့ကပင်လယ်ကမ်းခြေမှာအော်စတြေးလျတွေအနေနဲ့တစုတစီပါဝင်ခဲ့ကြတာပါအဲ့ဒါကိုကျွန်တော်တို့မှတ်တိုင်တစ်ခုအနေနဲ့သတိရအခမ်းအနားတွေလောက်ကြတာပါအခု NZ Gov လို့သိတဲ့ Globally Ganji ဟာ Liberal Senate အမတ် Linda Reynolds တဲ့ကတော့အထွတ်အမြတ်ထားတဲ့မြေဖြစ်ပါတယ်။စစ်တပ်ရဲ့တိုက်ပွဲဝင်စစ်သည်တွေကိုအထောက်အကူပေးတဲ့တာဝန်အတော်များများကိုသူမရဲ့လုပ်ငန်းသက်တစ်လျှောက်မှာအမှုထမ်းဆောင်ခဲ့ပြီးဗိုလ်မှူးချုပ်ယာဒူအဆင့်ထိတက်ရောက်ခဲ့သူဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်အနည်းငယ်ကသူမဖားခင်ကို NZ Gov ကိုခေါ်ဆောင်သွားခဲ့ပါတယ်။
Seeing my father standing at the beach where his father came ashore on that first, dawn in Gallipoli was very moving. And I could see my father was finally, in his 70s.
Gallipoli ye ayon uma tu ye phakin prathama song kanji go tet la de niya ma chama phakin yat ni da go chi ya da ga yan go sait thi khai sia phit par de. Pi lo tu ye phakin ga ဘာကြောင့်ဒီလိုဖြစ်ရလဲဆိုတာကိုကျမဖခင်ရဲ့အသက်80တဲ့မှာအတိုင်းတာတစ်ခုထိနားလည်လာတာကိုကျမမြင်ခဲ့ရပါတယ်။ New South Wales Liberal Senate အမတ် Jim Molin ဟာ Australian စစ်တပ်မှာနှစ်40တာဝန်ထမ်းဆောင်ခဲ့ပြီး Iraq မှာထောင်ပေါင်းများစွာသောစစ်သားတွေကိုဦးစီးခဲ့ပြီး Major General အဆင့်ထိရောက်ရှိခဲ့သူဖြစ်ပါတယ်။
Many people believe that Australia's experience of war over the last 100 years is the Anzac experience. I don't agree with that. Australia's experience of war over the last 100 years is unpreparedness overcome by the Anzacs. Governments
လွန်ခဲ့တဲ့နှစ်တရာကျော်က Australia ရဲ့စစ်အတွေ့အကြုံများက Anzac ရဲ့အတွေ့အကြုံတွေလို့လူအတော်များများကယူဆကြပါတယ်။ဒါကိုကျွန်တော်လက်မခံပါဘူး။လွန်ခဲ့တဲ့နှစ်တရာကျော်ကဩစတြေးလျတွေရဲ့စစ်ပွဲအတွေ့အကြုံတွေကကြိုတင်ပြင်ဆင်မှုမရှိခဲ့တာတွေကို Anzac တွေကကြော်လွှားလာတာဖြစ်ပါတယ်။အစိုးရတွေအနေနဲ့ပြင်ဆင်မှုရှိရမှာပါ။ကျွန်တော်တို့ဘောစစ်ပွဲကနေအခုချိန်ထိစစ်ပွဲတွေရဲ့ရာဇဝင်တွေမှာအချိန်များစွာအသုံးပြုခဲ့ပြီးဖြစ်ပါတယ်။ကျွန်တော်တို့ပြင်ဆင်မှုရှိရမှာပါ။ Labour Parliament အမတ် Mike Kelly ဟာ Somalia, Bosnia, Timor Leste နဲ့ Iraq စစ်ပွဲတို့မှာတာဝန်ထမ်းဆောင်ခဲ့ပြီးသူ့ရဲ့ဖိုးဟာလည်းဒုတိယကမ္ဘာစစ်ကဂျပန်ရဲ့စစ်သုံးပန်းဖြစ်ခဲ့ပါတယ်
။ Was captured by the Japanese and ended up on the Burma Thai railway and suffered horrendously there and still to this day I have his loincloth from that experience.
သူကိုဂျပန်ကဖမ်းမိသွားပြီးဘာမထယထာလန်ဆောက်တုတ်တဲ့နေရာမှာအဆုံးသတ်သွားပြီးအဲ့ဒီမှာသူဆိုးဆိုးဝါးဝါခံစားခဲ့ရပါတယ်။ပြီးတော့ဒီနေ့ဒီအချိန်ထိသူ့ရဲ့လန်ကုတ်တီအဝတ်ကလေးကကျွန်တော်မှာရှိပါတယ်အဲ့ဒီသူ့ရဲ့အတွေ့အကြုံတွေကကျွန်တော်ဘယ်ခါမှဆိုအခက်ခဲနဲ့တွေ့ကြုံတဲ့အခါတိုင်းမှာကျွန်တော်အဲ့ဒီအဝတ်စာလေးကိုထုတ်ကြည့်ပြီးကျွန်တော်လည်းဒူပေဒါပေခံနိုင်အောင်လုပ်ရမယ်ဆိုတာကိုပြောဆိုခဲ့ပါတယ်ပထမကဘာစစ်မှာနိုင်ငံရေးသမား119ယောက်စစ်မှုထမ်းခဲ့တယ်လို့ပါလီမန်ကထုတ်ဖော်ခဲ့ပြီးဖက်ဒရယ်ပါလီမန်အမတ်တယောက်မှအဲ့ဒီစစ်ပွဲမှာမချဆုံးခဲ့ဘူးလို့ဆိုပါတယ်ဒီနှစ်ဟာ Anzac ရဲ့ရာပြည့်နှစ်ဖြစ်ပါတယ်ဒါကစစ်ပြင်းကြီးမှုနမရေးထိုးပြီးစစ်ပီးပြီလို့ကြီးညာခဲ့တာနှစ်တရာပြည့်ဖြစ်ပါတယ်သောရာရှိမြတ်မြစစ်ဆိုတာကဘယ်စစ်ကမှမကောင်းပါဘူးဝန်ကြီးချုပ်တမ်ဘော2016ခုနှစ် Anzac နေ့မိန့်ခွန်းမှာပြောဆိုခဲ့သလိုပါပဲ Anzac နေ့ကျင်းပတာကစစ်ကိုအမွန်တင်တာမဟုတ်ဘဲနဲ့ဩစတြေးလျတွေကိုပုံမကောင်းမွန်စေဖို့လှုံ့ဆော်ပေးတာဖြစ်တယ်လို့ဆိုသလိုပဲစစ်ပွဲတွေကသင်္ကန်းစာယူပြီးနောက်ဓာမျိုးမဖြစ်ရအောင်ကြိုးပမ်းသင့်ပါကြောင်းပြောဆိုရင်း SPS သတင်းဌာနက Miles Morgan ရဲ့ဆောင်းပါးနဲ့မနေ့ဖြန်ကြားရောက်မဲ့ Anzac နေ့ကိုဂုဏ်ပြုလိုက်ရပါတယ်ခင်ဗျာ
SPS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါသလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါSBS မြန်မာပိုင်း Facebook ကို like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ်။ SBS Bemis ကို Facebook မှာ share ချနိုင်ပါတယ်ရှင်။